ကမ္ဘာကုလသမဂ္ဂထွေထွေညီလာခံအနေနဲ့ကိုဗစ်ကမ္ဘာကပ်ရောဂါကန့်ကွယ်ဖြေရှင်းမှုဆိုင်ရာကျယ်ပြန့်တဲ့ပူးပေါင်းဆောင်ရွက်ဆုံးဖြတ်ချက်တစ်ခုကိုတခဲနဲ့အတည်ပြုလိုက်ပေမဲ့အမေရိကန်နဲ့အစ္စရေးကတော့မထောက်ခံခဲ့ပါဘူး။အမေရိကန်နဲ့အစ္စရေးတို့ဘက်ကတော့ကျူဘာနိုင်ငံကနောက်ဆုံးကပ်ပြီးပြင်လိုက်တဲ့တစ်ဖက်သက်စီးပွားရေးဗန္ဒာရေးဒါမှမဟုတ်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုဆန့်ကျင်ဖို့တောင်းဆိုလာတဲ့ပြင်ဆင်ချက်ထည့်လိုက်တဲ့အပေါ်ဆန္ဒပြတဲ့အနေနဲ့အခုလိုဆုံးဖြတ်ချက်တစ်ခုလုံးကိုဆန့်ကျင်ခဲ့ကြတာပါ။နိုင်ငံပေါင်း193နိုင်ငံအဖွဲ့ဝင်ဖြစ်ပါတဲ့ဒီကုလသမဂ္ဂထွေထွေညီလာခံကဒီကာယရောဂါရေးတညီတညွတ်ထဲပူးပေါင်းဆောင်ရွက်ကြဖို့အဓိကဖြစ်တဲ့ဒီဆုံးဖြတ်ချက်ကိုမဲမခွဲပဲနိုင်ငံအားလုံးထောက်ခံမှုရဖို့မျှော်မှန်းခဲ့ကြပေမဲ့နောက်ဆုံးမှာတော့169မဲတမဲနဲ့အနိုင်ရကနောက်နှစ်နိုင်ငံဖြစ်တဲ့ယူကရိန်းနဲ့ဟန်ဂေရီတို့ကတော့မဲမပေးပဲကြားနေခဲ့ပါတယ်။ဒီကိုဗစ်ကာယရောဂါဖြစ်လာပြီးတတိယအကြိမ်မြောက်အကျယ်ပြန့်ဆုံးဖြစ်တဲ့ဒီဆုံးဖြတ်ချက်ထဲမှာအဓိကပါတာကဒီကမ္ဘာကာယရောဂါကြီးအနေနဲ့တမိုင်းမှာအကြီးမားဆုံးစင်ခေါ်ချက်တွေကတစ်ခုဖြစ်လာနေပြီးဒီရောဂါကြီးနဲ့နောက်ဆက်တွဲတွေကိုထိန်းချုပ်လျှော့ချကျော်လွှားနိုင်ဖို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့ညီညွတ်မှုတွေပိုအားဖြည့်သွားရမယ်လို့ပါပေမဲ့မဖြစ်မနေလိုက်နာဖို့တော့မတင်းကျပ်ထားပါဘူး။အရင်ပထမဆုံးကျယ်ပြန့်တဲ့ဆုံးဖြတ်ချက်ကိုဧပြီလ2ရက်နေ့မှာထုတ်ပြန်ခဲ့ပြီးဒီရောဂါကြီးဟာမကြုံစဘူးဆိုးကျိုးတွေဖြစ်စေတာမို့အလားတူနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေနှင့်တင်ဖို့တိုက်တွန်းခဲ့ပူပါတယ်ခင်ဗျာ။